ကချင်ပြည်နယ်မှာမြန်မာစစ်တပ်ရဲ့အရှိန်ဟုန်နဲ့ထိုးစစ်ဆင်နေမှုကြောင့်ဘေးလွတ်ရာကိုထွက်ပြေးခိုလုံနေကြတဲ့ကချင်စစ်ဘေးဒုက္ခသည်တွေရေခူးလက်သမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝန်ကအကူအညီပေးဖို့အတွက်ဆောင်ရွက်နေတဲ့အကြောင်းဒီပါရောက်ကချင်အဖွဲ့အစည်းကပြောပါတယ်တံပိုးကြီးရွှေပြင်းထွက်တဲ့ကချင်ပြည်နယ်တနိုင်းဒေသကို KIA ကချင်လွတ်လပ်ရေးတပ်မတော်ကထိန်းချုပ်ထားတဲ့အတွက်မြန်မာတပ်မတော်ဘက်ကနေမီရှင်းနေရေးဆက်ပြီးဆောင်ရွက်နေမှာဖြစ်ကြောင်းမနေ့ကပြည်သူ့လွတ်တော်အစည်းအဝေးမှာတပ်မတော်ကိုယ်စားလှယ်ရေးကတတိအတိလင်းတတိပေးကြေညာသွားပါတယ်အကြောင်းစုံကိုမတ်အင်ဂျင်နီယာကတွေ့ပြပေးပါလိမ့်မယ်ခင
်ဗျလက်ရှိကချင်ပြည်နယ်မှာမြန်မာစစ်တပ်ကထိုးစစ်ဆင်နေတဲ့အကြောင်းရင်းနေတဲ့ KIA အနေနဲ့တနိုင်းဒေသလိုမျိုးတရားမဝင်ရွှေပြင်းတူဖော်မှုလုပ်ငန်းတွေကနေရတဲ့ပတ်စံတွေနဲ့လက်မှတ်တွေဝယ်ယူပြီး NCA အပြစ်ခတ်ရစေးစာချုပ်မှာလက်မှတ်ရေးထိုးခြင်းမလုပ်တာဟာအချက်တစ်ချက်ဖြစ်ကြောင်းမနေ့ကနေပြည်တော်တည်သူ့လွှတ်တော်မှကျင်းပတဲ့အစည်းအဝေးအတွင်းတက်မတော်ကိုယ်စားလှယ်ဒုဗိုလ်မှူးကြီးခင်မောင်ဆွေကပြောပါတယ်။ဒါကြောင့်တနိုင်းဒေသတစ်ဝိုက်ငယ်မြေရှင်းလင်းရေးကိုအစိုးရကအမိန့်ပေးထားခြင်းမရှိပေနဲ့တက်မတော်ဘက်ကတာဝန်တိတိဆောင်ရွက်နေတာဖြစ်တယ်လို့ဒုဗိုလ်မှူးကြီးခင်မောင်ဆွေကအခုလိုပြောပါတယ်။
တော်လို့နေနဲ့ဖော်ကြည့်ပုံခြေခံဥပဒေကအနည်းထားတဲ့လုပ်ပိုင်ခွင့်များရကြည်တူတူရဲ့အသက်အိုးအိမ်ကိုမထိခိုက်ကြရဲတရားရဲ့ချမ်းဖက်တောင်းကျမ်းသူများရဲ့တရားဝင်ဥပဒေမဲ့လုပ်ရများရက်တန့်ဇေယံတို့နေအမျိုးရှင်းရင်းလုပ်ငန်းရာကိုအမိန့်ရမှအမိန့်ပေးမှလုံဆောင်ခြင်းမျိုးမဟုတ်ပဲဥပဒေနဲ့ညီတာဝန်သိသိဖြင့်နိုင်ငံတော်အစိုးရအားဖြင့်ကူညီဆောင်ရွက်နေကြတာဖြစ်ပါတယ
်ဒါ့အပြင်တက်မတော်ဘက်ကနေအမျိုးရှင်းရင်းကိုဆက်ပြီးလုပ်သွားမှာဖြစ်တယ်လို့လည်းဒုဗိုလ်မှူးကြီးခင်မောင်ဆွေကဆိုပါတယ်
တံတော်အနေနဲ့ကတော့ဥပဒေနဲ့ညီလုံဆောင်ချက်များကိုဟန်တားနှောက်ဆက်သူဥပဒေမဲ့လုပ်ရများကိုကျွလွန်နေသူနိုင်ငံတော်နဲ့နိုင်ငံသားများအကျိုးစီးပွားဖျက်ဆီးနေသူသဘာဝပတ်ဝန်းကျင်ကိုပြက်စီးနေသူငြိမ်းချမ်းရေးကိုမလိုလားသူများကိုတော့ဖွဲ့စည်းပုံအခြေခံဥပဒေပါပြတ်ထန်းပြများနဲ့ညီရှင်းလင်းရေးကိုဆက်လက်ဆောင်သွားမည်ဖြစ်ပါကြောင်းဆွေးနွေးရင်းဒီဥပဒေရပါတယ
်မတော်တည်းခင်ရပိုင်းအတွင်းမြန်မာစစ်တပ်ရဲ့ထိုးစစ်ဆင်မှုဟာအတော်လေးပြင်းထန်လာပြီးထောင်နဲ့ချီတဲ့ဒေသခံတွေအစုလိုက်အပြုံလိုက်ဘေးလွတ်ရာကိုပြေးကြရတဲ့အခြေအနေဟာဆိုးရွားနေကြောင်းကချင်သတင်းမီဒီယာတွေမှာအကြေတဝင့်ဖော်ပြခဲ့ကြပါတယ်။နိုင်ငံတကာရောက်ကချင်တိုင်းရင်းသားတွေကတော့စစ်ဘေးဒုက္ခသည်တွေအရေးကိုနိုင်ငံတကာအတိုင်းအဝိုင်းသိအောင်တင်ပြနိုင်ဖို့ဆောင်ရွက်နေကြောင်းအမေရိကန်အခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကမ်ဆန်းက VOE ကိုပြောပါတယ်
။ဟုတ်ကဲ့အင်မတန်စိုးရင်ပါတချို့တွေကတော့ဖျားချောင်းကနေပြီးတော့အလုံးတွေကောက်ကပို့လာလို့လုပ်နေ။နောက်တစ်ခုကတော့ကျွန်တော်တို့ကကိုယ်နဲ့ဆက်ဆံတဲ့နိုင်ငံအသီးသီးကိုဒီဖြစ်စဉ်တွေကိုရှင်းပြဖို့အတွက်ကျွန်တော်တို့ကသာလုပ်နေပါပြီ။နောက်ကုလသမဂ္ဂရောဖြစ်စဉ်တွေကိုရှင်းပြဖို့လည်းကျွန်တော်လုပ်နေပါပြီ
။ဆိုတော့အခုအခြေအနေတွေဘယ်လောက်ထိဆိုးတယ်လို့ကြားသိရလဲရှင်
။လူကိုပုံနဲ့ကပ်ပြီးမှဖောက်တာတို့ကကျွန်တော်မကြောက်ဘူး၊စိတ်မကြောက်ဘူး။ချမ်းနီးတဲ့ရက်သက်တာတော့ကြောက်ဘူးပါတယ်။ဒါပေမဲ့ကိုယ်ခန္ဓာမှာကပ်ပြီးမှပုံဖောက်လိုက်တာတို့နောက်တစ်ခုကတော့ဒီဆက်ပြေးနေကြတာလည်းရှင်းဆိုင်ဖြည့်ရဲ့ချိန်မှာလိုက်ပြစ်တာတို့ကနောက်လူတွေအုံကြီးချက်ချင်းကိုဖြတ်ပြေးတာတို့ဟာတွေကထူးခြားပါတယ်ဗျ။နောက်တစ်ခုကတော့မိုးရာသီမှာဒီလိုမျိုးချက်ပြေးရဆိုတော့လည်းပို့ပြီးမှအခက်အခဲပို့ရှိပါတယ်ဗျ
။လက်ရှိကချင်ပြည်နယ်မှာတိုက်ပွဲတွေဖြစ်နေတာကိုရပ်တန့်ဖို့ပြည်သူ့လွတ်တော်အစည်းအဝေးမှာသက်ဆိုင်ရာလွတ်တော်အမတ်တွေနဲ့တက်မတော်ကိုယ်စားလှယ်တွေအကြိမ်အနည်းဆွေးနွေးခဲ့ကြပါတယ်။အဓိကပဋိပက္ခဖြစ်နေတဲ့တနိုင်းဒေသကထွက်တဲ့ရွှေပြင်းတူဖော်ရေးလုပ်ငန်းတွေကိုဥပဒေနဲ့အညီတရားဝင်လုပ်ကံခွင့်ပေးဖို့တနိုင်းလွတ်တော်အမတ်ဦးလင်းလင်းဦးရဲ့အဆိုပြုချက်ကိုတက်ရောက်လာတဲ့တရားစတာနဲ့တဘာဝပတ်ဝန်းကျင်ချင်းတင်ရေးပြည်ထောင်စုဝန်ကြီးကထောက်ခံဆွေးနွေးခဲ့ပြီးတဲ့နောက်တည်သူ့လွှတ်တော်ကလည်းအတည်ပြုခဲ့ပါတယ်။အခုလိုရွှေပြင်းတူဖော်ရေးလုပ်ငန်းတွေဥပဒေနဲ့အညီလုပ်ကံဖို့အခွင့်အလမ်းတွေစတင်မြင်လာရပြီးမြို့တက်မတော်ဘက်ကမြေကြီးရှင်းလင်းရေးတွေကိုဆက်လက်ဆောင်ရွက်မယ်လို့ဆိုလာတဲ့အတွက် KIA နဲ့တက်မတော်ကြားတိုက်ပွဲတွေပိုပြီးပြင်းထန်လာမယ့်အခြေအနေတွေကိုစိုးရိမ်နေကြောင်းဒေသခံတွေကပြောပါရရှင်။